ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာတဲ့ကာလာတံကိုဗတ်တန်ပေါင်း3000လောက်ရှိတဲ့စိတ်ကြွစီ12တန်းကနေတူအိုက်စ်လို့ခေါ်တဲ့မွေးစီလေးဖမ်းမိခဲ့ကြောင်းဒီစီလေးဟာဝါတောင်ပိုင်းကလာတယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ဇူလိုင်လ29ရက်နေ့မှာသတင်းစာအစီအလိုက်လုပ်ပြီးတော့ပြောကြားခဲ့ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင်ပြည်သတင်းတော့မရေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေပြောင်းဖို့ဆန်နေတင်ဆောင်ပြီးမောင်းနေလာတဲ့ကားဟာစင်ပူရီပြည်နယ်ခရောင်မြို့အရောက်မှာတော့စစ်တပ်ရဲ့ရဲတွေကတားဆီးစစ်ဆေးရာကနေပြောင်းဆန်နေအောက်မှာဖွက်ထားတဲ့တယ်ဆောင်လာတဲ့စစ်ကြောစီပြန်ဆက်တပန်း6သိန်းကျော်နဲ့တူအိုက်စ်လို့ခေါ်တဲ့မူရစ်စီ695ကီလိုကိုဖမ်းဆီးမိခဲ့ကြောင်းထိုင်းရနာပိုင်းတွေကဇူလိုင်လ29ရက်နေ့မှာသတင်းလာရှင်းလင်းခဲ့ပါတယ
်ကဲတော်လေးစွေမှုချွန်နะครับการจับกุมครั้งนี้ก็ถือว่าเป็นครั้งใหญ่และก็ต้องขอชมเชยกองบัญชาการตำรวจภูธรภาคหนึ่งนะครับจะเห็นได้ว่าไม่ว่าจะเป็นตำรวจภูธรภาคหนึ่งหรือว่านครบาลที่จับยาเสพติดทั้งไอซ์ทั้งยาบ้าเนี่ยได้จำนวนเยอะๆเนี่ยมันไม่ใช่แค่เรื่องของการตั้งด่านมั่นคงอย่างเดียวครับเพราะฉะนั้นเนี่ยทางรัฐบาลให้เราปฏิบัติ
ဒီမူရစ်ဆေးဝါးတွေကိုစာလိုက်အစ်တွေနဲ့ထုတ်ပေါ်ထားပြီးအထုပ်တွေထဲမှာစိတ်ကြွစီးကြပေါင်း7တန်း6သိန်းနဲ့အတူအိုက်စ်လို့ခေါ်တဲ့မူရစ်ဆေး695ကီလိုဂရမ်ကိုဖမ်းဆီးမိခဲ့ကြောင်းတရားခံကားသမားနဲ့ဇနီးပါဝင်တရားခံသုံးကိုလည်းဖမ်းဆီးဆစ်ဆေးခဲ့ပါတယ်တရားခံအဖြစ်ဖမ်းဆီးထားတဲ့ရင်မောင်းသူကတော့သူ့အနေနဲ့သတ်မှတ်ထားတဲ့နေရာအရောက်ကိုပို့ဖို့အတွက်ထိုင်းထံဝင်9သိန်းရယူပြီးလုပ်ပေးခဲ့တာဖြစ်ကြောင်းသူ့ကိုမူရစ်ကုန်တယ်ကြီးကငှားရမ်းခဲ့တာလို့ဝန်ခံခဲ့ကြောင်းထိုင်းရနာပိုင်ကသတင်းစာရှင်းလင်းခဲ့ပါတယ်အဲ့ဒီကားရဲ့ရှေ့ကနေရဲကင်းတွေရှိမရှိရှေ့ပြင်းအဖြစ်လမ်းကြောင်းကြည့်ရတဲ့ကားသမားကိုတော့ဘန်ငွေ6သိန်းပေးခဲ့ရတယ်ဆိုပြီးတရားခံတွေရဲ့ဝန်ခံချက်တွေကိုရဲဘော်ချုပ်ကြီးကထုတ်ပြန်ပြောဆိုခဲ့ပါတယ်။အခုလိုမျိုးကုန်တင်ကားနဲ့မူရစ်ဆေးဝါးတွေတင်ပို့နေတာဟာရှစ်ကျင်ရှိပြီဖြစ်တဲ့အကြောင်းအခု9ကျင်မြောက်တယ်ဆောင်လာတဲ့အချိန်ကြာမှရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာလို့လည်းဆိုပါတယ်။ထိုင်းအမတ်တစ်စစ်ဒေသမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့တာဝန်ရှိသူရဲဘော်ချုပ်ကြီးပြောတာကဒီမူရစ်ဆေးဝါးတွေဟာဝါတောင်ပိုင်းကနေတယ်ဆောင်လာတာဖြစ်တယ်။ခုလိုဖမ်းဆီးနိုင်ခဲ့တာဟာအစိုးရရဲ့မူရစ်ဆေးဝါးနှိမ်နင်းမူဝါဒကိုရဲတပ်ဖွဲ့တွေကထိထိရောက်ရောက်လှုပ်ဆောင်ခဲ့တာကြောင့်ဖမ်းဆီးမိခဲ့ရလို့လည်းပြောဆိုသွားပါတယ်။2018ခုနှစ်ထဲမှာတော့ဒီမူရစ်ဆေးဝါးတွေဟာဖမ်းမိတာအများဆုံးဖြစ်ပြီး2018ခုနှစ်အတွဲမှာစိတ်ကြော်သေးပေါင်းအလုံးကြီးတန်း80ထက်မနည်းကိုထိုင်းရနာပိုင်းကဖမ်းဆီးခဲ့ပါတယ်ရှင်။